မြန်မာနိုင်ငံမှာကုန်စည်နဲ့အသားငါးလိုစားတောက်ကုန်စည်တွေအခုဒီဇင်ဘာလထဲမှာထပ်ပြီးတော့တက်လာနေပါတယ်။လုံခြုံရေးအရာတည်ငြိမ်မှုမရှိဖြစ်နေချင်းတယ်ယူပို့ဆောင်ရေးစရိတ်စကားတွေများလာတာကြောင့်ရောစိုက်ပျိုးရေးမှာကုန်ကျစရိတ်များလာတာကြောင့်ပါအခြေခံစားကုန်ဈေးနှုန်းတွေအပေါ်မှာကြက်ရိုက်ခတ်စေတာဖြစ်ပါတယ်။ရန်ကုန်ကပြပိုတဲ့ဒီသတင်းကိုတော့ကိုရဲမွန်ကပြောပြပေးပါမယ်ရှင်။
မြန်မာနိုင်ငံမှာအခုလိုရာသီဟာစောင်းသီးနှံတွေလှိုင်လှိုင်ပေါ်ရမယ့်ကာလဖြစ်ပေမဲ့ဓာတ်မီဩဇာနဲ့အလောင်းသားစီစီတက်နေရတွေကြောင့်ဒီနှစ်မှာကုန်စည်စိုက်တဲ့လူအတော်နည်းသွားပါတယ်။ဒါကြောင့်မို့ရန်ကုန်နဲ့မန္တလေးကလက်ကားဈေးတွေမှာတော့ကုန်စည်တွေကအခုဒီဇင်ဘာလထဲမှာဈေးနှဆနီးပါးလောက်ဈေးတက်နေတယ်လို့မန္တလေးတည်ပြီးမင်္ဂလာကုန်စည်ဈေးကလက်ကားဆိုင်ရှင်တူကပြောပါတယ်
။ COVID ထုတ်တစ်ဆောင်ကျော်ဆိုတော့ဘန်ကုလာတပုတ်980ခန့်မီသမိတ်တာဆိုရင်လက်လီသမားတွေဆိုရင်3000ကျော်လောက်ဝယ်စားရတယ်။အဲ့ဒီဟာကတွက်ကျွဲဆိုအသားစီး5000လောက်ဖြစ်နေကြွယ်နော်။ဒီလက်လီသမားတွေအနေနဲ့ကျတော့သူတို့အကြောင်းကလည်းနှေးသွားတယ်။အဲ့လောက်ကြီးကျတော့စားသုံးသူတွေအနေနဲ့ကျတော့အဲ့လောက်ကြီးကျသူတို့ကသိပ်ပြီးတော့ဟိုမဝယ်စားနိုင်တော့ဘူးကွယ်။ဒီဘက်ကြောင့်လည်းအများကြီးပဲလည်းနည်းနည်းပါတယ်။ COVID-19 နဲ့ထောင်ကျော်လောက်ပုံမှုကိုတော်တော်ရောင်းရတယ်
။အာလူးဈေးကအရင်ကတပိတ်တာကို7000အောက်မှာရှိပြီးအခုတော့တပိတ်တာကို7000-4000အထိတက်လာပါဗျ။အကြောင်းရင်းကတော့တရုတ်နိုင်ငံကအာလူးတွေပြည်တွင်းမှဝင်တော့တာအပြင်ပြည်တွင်းမှာလည်းအာလူးကင်းတွေပြက်ကုန်တာတွေကြောင့်လည်းပါတယ်လို့ကုန်တယ်တချို့ကပြောပါတယ်။အာလူးလိုပဲတခြားစားဖို့ကြောင့်ကုန်ကြောက်သီးနှံတွေလည်းဈေးတက်ပါတယ်။ပြပကဝယ်ရတဲ့မွေးမြူရေးအစာတွေဈေးတက်တာ၊လောင်စာဆီဈေးတက်တာကြောင့်အသားငါးဈေးနဲ့ဒီရက်ပိုင်းမှာပဲထပ်ပြီးတက်လာပါတယ်။တလာဗီယာငါးတပိတ်တာကို9000ကျပ်၊ကျက်နီမာတကောင်ကို9000ကျပ်၊မြန်မာကျပ်တကောင်ကို14000ကျပ်ရှိနေပါတယ်။စိတ်သားကတော့မကွေးတိုင်းလိုမြန်မာနိုင်ငံအလဲပိုင်းစကြက်လွတ်ကြောင်းပြီးမွေးတဲ့ဒေသတွေကနေအများဆုံးလာပါတယ်။စကိုင်းတိုင်းမကွေးတိုင်းဘက်မှာနေမြေမတည်ငြိမ်တဲ့အတွက်စကြက်လွတ်ကြောင်းမှုလည်းအခက်အခဲတွေရှိနေတာပါ။ဒီလိုအခြေအနေတွေကြောင့်စိတ်သားကရန်ကုန်ကိုနှစ်ရက်ချာတစ်ခါမှဝင်ပြီးဈေးတွေလည်းတက်လာတာလို့ရန်ကုန်မင်္ဂလာတောင်ကျွန်းကအသားတိုင်ပိုင်ရှင်တူကပြောပါတယ
်။ဒီကနေ့ဆိုလို့ရှိရင်ကိုစီစီက6,800ကိုစက်တန်ပုံမှန်ဝယ်ယူရတဲ့နေရာမှာကိုအကွာဈေးတွေကလိုက်ပြီးဝယ်နေရတဲ့အခါကျတော့တစ်ခါလာလို့ရှိရင်ဟိုနှစ်ရက်တစ်ခါ300,000ကို200-300,000တန်နေတယ်။ဒီကနေ့စီစီဆိုလို့ရှိရင်10,000ပေးသေးတယ်။တော်တော်ဟာပါ
လောင်စာစီဈေးအပြင်လမ်းမပေးရတဲ့ဂိတ်ကြီးတွေကလည်းအခုနောက်ပိုင်းပိုလာလို့ကုန်တင်ကားတွေကိုတိုးယူနေရကြောင်းကုန်စီပို့ဆောင်ရေးလုပ်ငန်းရှင်တူက VOA ကိုပြောပါတယ
်။ဈေးတက်မကမီတော့ထုတ်ပုံနဲ့ရှင်းလို့ရတာနဲ့ကျွန်တော်ဈေးကြီးကလည်းတော့တစ်နှစ်တစ်ခါလောက်ရှိနေတော့အလားတည်းလည်းအမှကုန်ကောင်းတွေပို့လာတယ်ပေါ့။အဲတော့ပတိသေးလို့မရှိတာနဲ့အဲ့လိုမိသားစုဆိုတဲ့နေမှာဟိုတောင်းကမ်းဖြစ်သွားတယ်ပေါ့။အဲဆက်ဆံမှာဆိုရင်ငါဒါဒီနေ့ကုန်ဆိုလို့ရှိရင်ကျွန်တော်ကဘာမှပေးစိတ်ကြံစရာမလိုမပလန်ဘူးလို့ဘာမှပဲကွာတာပြင်းတာပြင်းတစ်ခါကျွန်တော်ပြည်သူ2000ခုနဲ
့ကိုဗစ်ကရောဂါနဲ့ဆက်အနာသိမ်းပြီးနောက်ပိုင်းနေဆက်ကနေလာလေးရှိတဲ့စားတောက်ကုန်တွေလူသုံးကုန်ပစ္စည်းတွေအကန့်အသတ်နဲ့ဒါနိုင်ငံထဲဝင်ရောက်နေတဲ့အတွက်ကုန်စည်နှုန်းတွေကြီးမြင့်လာခဲ့ပါတယ်။ဒါရမကလောင်စာဆီဈေးကြီးမြင့်နေတာနဲ့နိုင်ငံရေးမတည်ငြိမ်မှုတွေကြောင့်မြန်မာပြည်တွင်းမှာအထွေထွေကုန်စည်တွေရဲ့ဝယ်လိုအားကျဆင်းနေပြီးကုန်စည်နှုန်းကြီးမြင့်တဲ့ဒဏ်ကိုပိုပြီးခံစားနေရတယ်လို့ကုန်တယ်လုပ်ငန်းရှင်တွေကပြောပါတယ်ခင်ဗျာ။